တော်ရရှိနေခုနားဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့ August 18ရက်တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ32 kHz 925လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9955အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်စီစဉ်တွေထဲမှာဆိုရင်တော့အရင်ဆုံးနားဆင်ကြမှာကမြန်မာပြည်ရဲ့တင်းရေးတေးဆိုလောကမှာအအောင်မြင်ဆုံးတဲကတယောက်ဖြစ်တဲ့အဆိုတော်ထူးအိမ်တင်ကွယ်လွန်သွားခဲ့တာ10နှစ်ပြည့်အထူးအဆီဇင်နဲ့အတူပြည်ရင်းသုံးသက်ချက်အဆီဇင်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒီနောက်မှာတော့
ဒီချိန်ကပကြီးရေးတဲ့ဝင်းဖေဟာကဗျာရေးတဲ့ကိုတင်မူကိုကြီးအောင်ကိုစွမ်းကြီးတို့နဲ့လက်ဖဲ့ဆိုင်မှာထိုင်းနေကြပါတယ်ဒီလေးအောင်စလုံးဟာမန်လီတက်ကူ
ဆရာဝင်းဖေပြပြမယ်တက်ကြီးစကားအဆီဇင်မှာနားဆင်ကြရမှာပါနောက်ပိုင်းမှာလည်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုံပြီးတော့ကြေညာပေးအောင်မှာဖြစ်ပါတယ်ရှင်ဒီစီစဉ်တွေတဲကမှာအခုအရင်ဆုံးတော့ထူးအိမ်တင်ရဲ့အထူးအစီအစဉ်ဖြစ်ပါတယ်ထူးအိမ်တင်ဆိုတဲ့တေးရေးအဆိုတော်တဦးဟာသူချစ်တဲ့အမှုပညာနဲ့သူ့ကိုချစ်တဲ့သူတွေကိုခွဲခွာသွားခဲ့တာအခုဆိုရင်10နှစ်တောင်ရှိသွားပြီဆိုပေမဲ့အခုထိသူ့ကိုမမေ့နိုင်ကြသေးသူတွေအားလုံးတွေ့ထူးအိမ်တင်အမှတ်တရအစီအစဉ်ကိုတင်ဆက်ပေးထားပါတယ်မဲတန်နာကျော်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
ပြေသွားရမယ်လေသူမသေးသေးဘူးလို့ပဲထင်ပါတယ်ချိန်ထဲမှာဒါပြောလို့လဲဆိုတော့သူ့တခင်နေအများရှင်းတန်းနေတာကိုအများသူ့တခင်နေကိုလည်းနားထောင်ကြည့်နေရဲနားထောင်ကြည့်တိုင်းလဲသူ့တန်ဖိုးကဘလောက်ကြီးတယ်လဲဆိုတာကိုပြန်ပြန်ပြီးတော့သတိရနေတာပေါ့နော်သူ့တခင်နေကရှင်းတန်းနေပဲမှုလို့ပ
ါရောင်းရင်နေနဲ့ချစ်တဲ့သူ့ရဲ့ပရိသတ်ကကိုငဲလို့ချစ်စနိုးခေါ်တဲ့ဒေးရီဒေးဆိုထူးအိမ်တင်ကွဲလွန်သွားခဲ့တာဒီလ14ရက်နေ့မှာပဲဆယ်နှစ်တင်းပြည့်သွားခဲ့ပါပြီနော်ဒါမဲ့သူ့ကိုချစ်တဲ့ပိရိသတ်ရဲ့အရင်ထဲမှာတော့သူ့ကြောင့်နှလုံးခုန်တဲ့တွေမြန်နေတော့သူ့ကြောင့်မျက်ရည်တွေစီးတော့သူ့ကြောင့်ပဲပြောဟဲဆိုဟဲညှင်းခုန်ကြတော့ခံစားချက်တွေပြင်းထန်ကြတော့မှဒီလိုဖြစ်အောင်ကိုလည်းသူ့ရဲ့တခြင်းတွေကနားဆင်သူကိုအားဖြစ်စေခဲ့တယ်လို့ Facebook လူမှုရေးကွန်ရက်ပေါ်မှာထူးအိမ်တင် Fan Club ထူးအိမ်တင်ကိုချစ်တဲ့ပိရိသတ်တွေနဲ့စူးစီးပြီးတော့အဖွဲ့ဝင်တပေါင်းကျော်ဖြစ်လာတဲ့အဖွဲ့လေးကိုစူးစီးထားတဲ့သူတွေကတူဖြစ်တဲ့ Australia နိုင်ငံ Sydney မြို့ကမမ်မေစီကပြောပါတယ်
ပို့ပြီးတော့ဒီအချိန်မှာပို့ပြီးတော့ဒီသူ့ကိုတတိပို့ရတယ်ပေါ့နော်တကယ်တော့ကျွန်မထူးအိမ်တင်ကိုအပြင်မှာလည်းမသိပါဘူးသူ့မိသားစုနဲ့လည်းမတွေ့ဘူးပါဘူးတခါမှလေဒါပေမဲ့သူ့တခြင်းနေနဲ့ရင်းနေတာပေါ့နော်အငယ်ငယ်လေးတွေက6တန်း8တန်းရေလောက်ကစပြီးတော့သူ့တခြင်းနေကလူတွေရဲ့စိတ်ဓာတ်အင်အားကိုလည်းဖြစ်စေခဲ့တယ်။ဒါမှမဟုတ်လွမ်းအားဆွေးရမယ်ဆိုရင်လည်းလွမ်းအားဆွေးရလောက်အောင်သူကအတန်အင်အားတချင်းဟိုတချင်းရဲ့ပေါ့နော် arrangement အကုန်လုံးကတိတ်ကောင်းတဲ့ခါကျတော့လူတိုင်းရဲ့ရင်းနှီးနေတယ်ပေါ့သူတချင်းကအခုလို10နှစ်ပြည့်သွားတဲ့အခါကျတော့10နှစ်ဆိုတဲ့အချိန်အချိန်တိုင်းတာဟာဟို10နှစ်တို့6နှစ်တို့နဲ့မတူဘူးလေ10နှစ်ဆိုတာ10စုနှစ်တစ်ခုဖြစ်လာတဲ့ခါကျတော့လူတွေကပို့ပြီးတော့မမရရလေးဖြစ်နေတာမမရရလေးပြောနေတာဖြစ်ပါလိမ့်မယ
်မေစီလိုပဲထူးအိမ်တင်ကိုတတိယလွမ်းစွန့်နေသူတူကတော့သူ့ရဲ့အမှုပညာမောင်နှမမေစီပဲဖြစ်ပါတယ်ထူးအိမ်တင်ရဲ့တချင်းတွေထဲမှာတက်ကသူရဲ့ပုံရိပ်ကိုထင်ဟက်စေတဲ့တချင်းတစ်ပုဒ်ဖြစ်တဲ့ဂျက်ဆင်ထိတ်ကအလားရိပ်ပြတချင်းကိုမေစီကအမှတ်မရရပြန်ပြီးတော့ဒီဆိုဖြစ်ခဲ့သူပ
ါမမတယောက်နဲ့သူကအင်တာနက်ပေါ်တဲ့ဒီတချင်းတရားဖြစ်တဲ့ကမလို့သူချင်းလေးတွေကြားမိရဲ့ချင်းတိုင်းပေါ့နော်เต็มไม่กล้าบอกกูเป็นเนี่ยพี่ๆอะพี่ๆอันนี้นะโหตริยานี่มาป่ะอะแล้วพอตัวอินเตอร์เนาะเนี่ยเนี่ยป่ะคือก็รู้ชื่อมาโหเนี่ยยูนิเวอร์ซิตี้ที่เสร็จแล้วก็ไปจ้ะเนี่ยโหอุสุเนี่ยก็ดีเด็กนี้เนี่ยอะมาเนี่ยอันนั้นอีสันนี่ก็ปกเนาะตะปุบเนี่ยจะชื่อเนี่ยอะดีละมาอีเนี่ยนะคอมโบดีเนี่ยดาริกงโนอ่ะอันนี้ไม่มีไหนเนี่ยเจ้าที่โหยูนิเวอร์ซิตี้คอมโบเนี่ยมาเรียนตุเนี่ยจ้ะไอ้ดิเซนเทคไลท์เนี่ยทีนี้อ่ะมาสรแล้วดูเหมือนเนี่ยก็เลยตะโบจ๋าจ๋าเลยนะทุกคู่อ่ะเจ้าเนี่ยอมัตติยะหาโหอะมารู้อันนี้โหมีมีเนี่ยปะเนาะอะแล้วดีโลซะละบ่บ่แล้วทีนี้โหดูเย็นไหนเนี่ยแต่จอมอ่ะเลยသူရဲ့ဟိုလက်ရကလေးကိုလက်ရမွန်လေးเนาะပြောရတဲ့အရန်လေးသဘောကျပါတယ်အဲ့နဲ့ခုံယူမိပါ
နေဝင်ပြီးဆိုရင်ကိုလီကိုတင်မယ်မြန်မာနာချင်းစော
80ပြည့်လွန်နှောင်းပိုင်းမှာနိုင်ဘောကမြေရည်စင်များဒေးအယ်ဘမ်နဲ့ဂီတအချစ်သူတွေရဲ့ယင်းနဲ့ခက်တသားလေးလှမ်းလာခဲ့တဲ့ထွင့်တင်တဲ့အဲ့မတိုင်ခင်၁၀နှစ်ကြီးပါကာလာတွေကကောလိပ်မှာတခြင်းတွေကိုအတူတူခံစားရင်းနဲ့ရင်းနှီးခဲ့တဲ့သူကတော့တေးရင်မြင်မို့အောင်ပဲဖြစ်ပါတယ်ဂီတလောကရဲ့ရောက်လာအောင်လို့သူကိုဆွဲခေါ်ပြီးခဲ့တဲ့ထွင့်တင်ကလွတ်လပ်စွာပြေဝခံစားတတ်သူတူပါလို့တေးရင်မြင်မို့အောင်ကပြောပါတယ
်သူလုတ်ချင်တာကိုတစွတ်ထိုးတစောက်ကန်ဒီကြကြလီသားသားစနစ်တကျအပြည့်အဝလှုပ်ဆောင်သွားတဲ့လူလို့ကျွန်တော်ပြောချင်ပါတယ်အဲ့လိုလှုပ်ဆောင်သွားတဲ့နေရာမှာတချို့နေရာတွေမှာလည်းသူအမာရွေးလေးတွေအားနေချက်လေးတွေပေါ်လာမျိုးလေးတွေရှိမယ်ဘဝမှာပညာရေးနဲ့ပတ်သက်ပြီးပဲဖြစ်စေကျန်းမာရေးနဲ့ပတ်သက်ပြီးပဲဖြစ်စေနင့်နာတာလေးတွေနင့်နာတာကိုလည်းသူအဆုံးရှုံးခံပြီးတော့သူလှုပ်ချင်တဲ့အရာကိုအောင်မြင်လှုပ်သွားနိုင်တဲ့လူပညာသူရဲ့ကောင်းတရားလို့ပြောကြပါလေ
။ကျောင်းဟာမြေစလုံးကအဖြူရောင်အင်ဂျီလေးကိုတကယ်စိတ်ဆွဲနေသွားအမြဲတမ်းဝတ်တတ်တယ်။ချိန်မီကနေငယ်တော့ကျွန်တော်လေးအရွယ်ရောက်ပြီဖြူစင်လာတော့အင်ဂျီလေးဝတ်ဖို့ရှက်လာတယ်
ကျွန်တော်တို့ပေါ့နော်သူ့ရဲ့တေးသက်တေးသူ့ရဲ့မိတ်ဆွေတငယ်ချင်းတွေသူ့ရဲ့မိသားစုဝင်တွေအားလုံးအတွက်ကဘလောက်ဆုံးရှုံးတယ်ဆိုတာသူပါလဲဆိုတာကိုစဉ်းစားကြည့်မှပို့ပြီးတော့တိတိပပပြပါမယ်သူကတကယ်တော့အနုပညာတတန်း session နဲ့19နှစ်အတွင်းလောက်မှာတကယ်ကိုအောင်မြင်ဆုံးတကူတော့ album 14ခုပဲအတွဲ album ကြီးအများကြီးတစ်ချိန်ကြီးအများကြီးခြံထားနိုင်ခဲ့တဲ့သူပါပဲယူသက်တဲ့ဒီဂီတပညာဖြန့်ဝေပေးတယ်ကျွန်တော်တို့တွေကိုယ်တိုင်အပါဝင်ပဲနောက်တစ်ခါဂီတလောကတွေကိုလည်းလက်တွဲခေါ်တယ်တေးဆရာဆိုတဲ့တေးဆရာလျောက်အတီးသမားဆိုတဲ့အတီးသမားလျောက်အဲ့ဒီလိုမျိုးစိတ်ထားလဲရှိတဲ့သူပါနောက်ပြီးတော့ရင်းမရတာတော့သူ့ရဲ့ဂီတရနာပစ္စည်းတွေပေါ့နော်တောက်ဆုံကဏ္ဍဇဝန်နေပြီးတော့ကောင်းတဲ့တခြင်းတွေအများကြီးခြံထားနိုင်ပါတယ်နောက်တစ်ခါဘာသာတရားနဲ့ပတ်သက်ရင်လည်းမဟာဝီရဥပုဒ္ဓါလိုတခြင်းမျိုးနောက်တစ်ခါကျွန်တော်တို့ဒီခေတ်ကြမှာခေတ်စားလာတယ်ကျွန်တော်တို့ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရွက်ရေးအဲ့ဒါကိုသူကဂီတလောကရဲ့စပြီးရောက်စအချိန်သူအသက်24 25ပြောရရင်တော့လွန်ခဲ့တဲ့မြစ်တော်တော်များများတွေကနေပြီးတော့ကဘာမီရင်းညံ့ပါစေလို့တခြင်းမျိုးနောက်တစ်ခါနိုင်ငံရဲ့ဒီကျေးမှုတမိုင်းမွေနှင်းနဲ့ပတ်သက်ရင်လည်းရာဇဝင်များရဲ့သူတို့သမီးလို့တခြင်းမျိုးတောင်းဆိုအောင်ရင်းနိုင်တဲ့သူဒီတော့တကယ်ကိုတည်ရည်တည်ဆိုဂီတသူရဲ့ကောင်တရားလို့ပြောခြင်းပါတယ်
တဲ့တချင်းတွေမှာမိခင်မြတ်တာဖော်ကျူးတဲ့တချင်းတွေကလည်းပိရိသက်ရဲ့ရင်ထဲကိုတော်တော်လေးကိုထဲထဲဝင်ဝင်ရောက်နိုင်တဲ့တချင်းတွေဖြစ်ပါရဲ့နော်မိခင်ကိုအရန်ချစ်ပုံရတဲ့အထူးအင်တင်ရဲ့မိခင်ကြီးကလည်းသားအတွက်အမြဲတမ်းရှိနေပေးတဲ့မိခင်ဖြစ်လို့သူရဲ့နှောင်ကြိုးကပို့ပြီးတော့ခိုင်မြဲနေကြတာထင်ပါတယ်အမေအိမ်တို့အမေရဲ့ဒုက္ခအိုးလေးတို့လိုတချင်းတွေကမိခင်ကိုချစ်တဲ့သားတွေအားလုံးရဲ့မျိုးလုံးတွေကိုဆူဆူစေတဲ့တချင်းတွေဖြစ်ပါတယ
်ကျွန်တော်တို့သူ့ရဲ့အမတ်တရားစာအုပ်လေးတွေပြန်ဖတ်ပါတယ်ပေါ်မင်းမနေတော့ကသူကသူ့ရဲ့သချင်းတွေကိုတခြားလူတယောက်ကဒီအယ်ဘမ်ထုတ်ဖို့သူကတရေးစီရာဖြစ်ချင်တော့တရေးစီရာကျူးသားပန်းသားလုပ်ပြီးတော့မှနောက်တစ်ခါဒီအယ်ဘမ်ကမထွက်ဖြစ်တဲ့အခါကျတော့သူစိတ်တွေထိခိုက်ပြီးတော့ သူ့ကိုသူတော်ဘဝအဆုံးသတ်ဖို့ထိသူကြိုးစားခဲ့ဘူးတဲ့သူအဲ့ဒီအချိန်မျိုးမှာတော့သူ့အမေကတကယ်သူ့ရဲ့ဆက်ဆံဆံပြားပဲသူသားကိုပြန်လဲကယ်တင်ခေါ်ယူပြီးတော့လုံနိုင်ခဲ့ပါတယ်သူ့အမေကသူ့နေမကောင်းတဲ့အချိန်ပဲဖြစ်စေတခြားဘယ်အချိန်မှာဖြစ်စေသူဘာလို့လို့သူ့ကိုဘယ်ဟာမှညှို့ညင်တာမရှိဘူးသူသားလောက်တာကိုဘေးနားအနေနဲ့ဘာမှမဆိုဖြည့်ဆည်းပေးမယ်ဆိုတဲ့စိတ်ဓာတ်နဲ့တူရီတော့ရှိခဲ့တဲ့သူပါသူရဲ့ခေါ်စဉ်ဆုံးဆောင်ရှိတဲ့လမ်းပေါ်ချီချရင်အကြီးရွယ်ရာတွေဖြစ်တတ်မှလည်းမသိနိုင်ခဲ့ဘူးမေအဝေးရောက်သူတာဘွားကြုံတွေ့ရဖြစ်ပြဲများခါတီစွာရင်ဆိုင်လို့ဖြတ်ကျော်ရင်သာလောက
ခုလိုမျိုးထူးရင်တင်ကွင်လွန်တဲ့အစနှစ်ပြည့်အချိန်မှာတော့ထူးရင်တင်အမှတ်တရအစီအစဉ်တစ်ခုစီစဉ်ကြရတာကနေပြီးတော့သဘောထားကွဲလွဲမှုတွေဖြစ်နေကြတာလည်းကြားရပါတယ်နော်တေးမြင့်မိုးအောင်ကတော့
ထူးရင်တင်ကိုယ်တိုင်ဟာလည်းတခြားသူများတွေရဲ့သချင်းတွေကိုတကယ်ကိုပြန်ဆိုခဲ့ဘူးပါတယ်ခင်ဗျာဒီဖန်ဖန်ပြီးပါတယ်ရှိနေမတူအောင်လည်းသူဆိုပါတယ်သူရှိစဉ်ကတည်းကလည်းသူ့ရဲ့သချင်းတွေကိုတခြားသူဆိုတာတွေကိုလည်းသူအများကြီးခွင့်ပြုခဲ့ပါတယ်သူ့ရဲ့အင်တာဗျူးတစ်ခုမှာသူကိုယ်တိုင်ဖြေဘူးပါတယ်သူဟာဂီတအမျိုးအစားတစ်ခုတည်းနဲ့လက်ထပ်မထားနိုင်ဘူးဂီတအမျိုးအစားမျိုးစုံကိုချစ်မြတ်နိုးတဲ့သူအတွက်မလို့ဖြစ်တဲ့အတွက်ကြောင့်ပါတဲ့သူပြောပါတယ်ဒါကြောင့်မလို့ဂီတအမျိုးအစားအစုံနဲ့သူ့ရဲ့သချင်းတွေကိုခံတီးတာတွေကိုသူကနားလေခွင့်လွတ်ပေးစားမယ်လို့ဆိုတာဒါထူးရင်တဲ့သူကိုယ်တိုင်ရှိရင်လည်းဖြစ်နေမဲ့အနေထားပါယဉ်ကျေးမှုဆိုတာကတက်ဆင်ကန်းရတဲ့သဘောတော်ဟာရှိပါတယ်ဖြစ်ပေါ်မူတည်ပြီးတော့တဖြည်းဖြည်းအသွင်ပြောင်းလာတာပါထူးရင်လို့မတိုင်ခင်တော့ကတချင်းနေပုံစံနဲ့ပြီးတော့သူ့အင်းနေတို့ခက်ကိုရောက်လာသလိုသူ့အင်းနေတချင်းနေခက်ကနေတခြားတော်လူငယ်တွေရဲ့မျိုးဆက်သစ်တွေရဲ့ဂီတပုံစံနဲ့ခက်ကိုလည်းတဖြည်းဖြည်းပြောင်းလာပါမယ်အဲ့ဒီမှာတချင်းနေကလည်းသူ့ခက်နဲ့လျော်ညီတဲ့ဝတ်စုံလေးတွေပြောင်းလဲပြီးတော့သူတို့ရဲ့ရှင်သန်မှုကိုဖန်တီးယူဝင်ရှိပါတယ်ဒီဖန်ဖန်တီးတယ်ဆိုတာကလည်းပြီးခဲ့တဲ့လူမြာပစ္စည်းတွေကိုကျွန်တော်တို့မြေမြုပ်ပြထားလည်းမဟုတ်ဘူးဖြည့်စည်းပြထားလည်းမဟုတ်ဘူးအဲ့ဒီပုံစံအတိုင်း9000ခန်းစားခြင်းတဲ့သူတွေအတွက်လည်းဒီပစ္စည်းတွေကသူ့အင်းနေရဲ့ဟူရင်းပုံစံနဲ့ကြည့်နေမှာပဲအမှုပညာရှင်တွေကပုံစံအစ်တတွေနဲ့ဖန်တီးတည်ထွင်ကြတဲ့အခါမှာလဲသူ့လိုလိုပိသက်အားမပေးလို့ရှိရင်ဘယ်တော့မှရှင်သန်နိုင်တာမဟုတ်ပါဘူးအဲ့တော့ပိသက်အားပေးလို့ရှင်သန်လာရင်လည်းဒါကိုကျွန်တော်တို့ကနားလည်ပေးရမယ်တန်ဖိုးထားပေးရမယ်ဒါကိုကျွန်တော်တို့အားလုံးမှရှိပါတယ
် Facebook ထွင်တင် Fan Club ကမေစီကလည်းပိသက်ကထွင်တင်ရဲ့ဂီတတန်ဖိုးကြမစင်းစေချင်တာတသက်ပါတဲ့
ဘာလို့မဆိုထွင်တင်ရဲ့တချင်းကိုဆိုနိုင်တာပဲဆိုခွင့်ရှိတာပဲသူတို့ထွင်တင်ဆိုတယ်လို့မျိုးရင်ဘတ်ထဲကအတန်မျိုးနဲ့ဆိုမယ်ဆိုလို့ရှိရင်တော့ပရိသတ်ကကြိုက်တယ်ဆိုရင်တော့ပရိသတ်ကလက်ခံကြမှာပေါ့ဟိုလူတွေကတော့အစိုးရကြီးဆိုတာလည်းပုံမှန်ကြီးမှာအများကြီးပါပဲသူပရိသတ်နဲ့သူလည်းရှိကြပါတယ်ဒီလူဆိုတဲ့ပုံစံဒီ version ကကောင်းတယ်ဟိုလူဆိုတဲ့ပုံစံဒီဟို version ကကောင်းတယ်စသဖြင့်ပေါ့လူတွေကကိုကြိုက်တာကိုကိုနားထောင်ခွင့်ရှိတယ်ကိုကကိုကြိုက်ချင်တာကိုကြိုက်ခွင့်ရှိတယ်လေအဲ့တော့လူတွေကလည်းထွင်ပြတဲ့ချင်းတွေကိုပြန်ဆိုကြရင်လည်းဆိုခွင့်ရှိတယ်သူဆိုတဲ့ဥစ္စာတွင်းတယ်မတူဘူးဆိုပေမဲ့လေဖြစ်ကြတဲ့ဆန်းဆိုတာမျိုးမဟုတ်ပဲနဲ့လေးနေနေဆိုတာမျိုးဆိုရင်တော့လူတိုင်းကလက်ခံကြမှာပါတချင်းချင်းကြရင်တွင်းတဲ့တချင်းတွေကိုဟို digitalize လုပ်ပြီးတော့ပေါ့နော်အခုလို every dress လေးကိုဘာကဘာမှရှိရဲ့နာမည်ကြီးဆိုတော့ Michael Jackson တို့လိုအဲ့ဒီလိုမျိုးသူ့ရဲ့တချင်းတွေကို archive လုပ်ပြီးတော့ပြန်လည်ပြီးတော့ဟိုစမ်းသစ်စီခြင်းနဲ့လူတွေကလည်းဆိုကြပြီးတော့သူ့တချင်းတွေကိုပို့ပြီးတော့ရှင်းတန်းစီခြင်းနဲ့ပေါ့နော်နောက်ပြီးတော့သူပြောင်းမှန်းထားခဲ့တဲ့ဗမာပြည်ကဂီတလူပညာအင်စတီကျူရှင်တစ်ခုဖြစ်စေခြင်းနဲ့နောက်ပြီးတော့ထွင်းတင်ရဲ့လူပညာလည်းဖြစ်ပေခြင
်းထွင်းတင်ကိုချစ်တဲ့ပရိသတ်တွေအားလုံးသူ့ရဲ့တန်ဖိုးကြီးရဲ့ဂီတနဲ့ထာဝရစဉ်ရှင်သန်စည်းမျောနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်လုံသာသာမြဲတဲ့ပြည်ရတော့ကျင်နာခဲ့ဘူးတဲ့အချိန်ကများပြန်လေကရာယူဖို့ရောက်ထင်းနိုင်တာတဲ့လားမြင်တယ်မပြန်တန်းတာမြင်ရောက်လိုက်ပါမြင်ကုန်တဲ့တွေထွေးစွာမေးအိမ်ပျော်တဲ့နေစရာတဲ့မှာ
မဲဒနာကျော်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့တက်ကြီးစကားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုအလှည့်ပေးပြစေ။နိုင်ငံရေးပါတီများရဲ့ကြေညာချက်သဘောထားကွဲပြားမှုကိုဖြစ်စေခဲ့ပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။စီစဉ်သူဦးစီသူအောင်မြင့်နဲ့အတူမဲအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
အခုရပိုင်းနိုင်ငံရေးပါတီတချို့ကြာအငင်းပွားနေကြတဲ့ပြဿနာတစ်ခုကတော့ငြိမ်းချမ်းရေးကိစ္စနဲ့ပတ်သက်ပြီးသဘောထားကြေညာချက်တရားထုတ်ပြန်ခဲ့တဲ့ကိစ္စပါ။ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကရန်ကုန်ငြိမ်းချမ်းရေးစင်တာမှာဝန်ကြီးဦးအောင်မင်းခေါင်းဆောင်နဲ့ငြိမ်းချမ်းရေးပုံဆောင်ရေးလုပ်ငန်းကော်မတီတာဝန်ရှိသူတွေနဲ့တရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီ66ခုကကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးပွဲတစ်ခုလုပ်ခဲ့ပါတယ်။ဆွေးနွေးပွဲမှာဝန်ကြီးဦးအောင်မင်းကလက်နက်ကိုင်တိုင်းသားတွေနဲ့ငြိမ်းချမ်းရေးပုံဆောင်နေမှုအခြေအနေတွေကိုရှင်းလင်းတင်ပြပါတယ်။တွေ့ဆုံဆွေးနွေးပွဲအပြီးနိုင်ငံရေးပါတီများရဲ့ထုတ်ပြန်ကြေညာချက်တစ်စောင်ထွက်ပေါ်လာပါတယ်။ဒီထုတ်ပြန်ကြေညာချက်ကိုအစိုးရပိုင်းသတင်းစာတွေနဲ့ပုဂ္ဂလိကသတင်းစာချန်နယ်တွေကလည်းဖော်ပြခဲ့ကြပါတယ်။နောက်ပိုင်းမြန်မာဒီမိုကရေစီအဖွဲ့ချုပ်ရှိုင်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ပါတီတချို့ကအဲ့ဒီထုတ်ပြန်ကြေညာချက်သူတို့သဘောမတူပါဘူးဆိုပြီးကြေညာချက်ထုတ်တာသတင်းမီဒီယာတွေကိုပြောဆိုတာလှုပ်လာပါတယ်။ဒီပြဿနာဘယ်လိုဖြစ်ရတာပါလဲထုတ်ပြန်ကြေညာချက်မှာဘာတွေပါသလဲဘယ်လိုဖြစ်ပြင်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ပြဿနာဖြစ်ပြီးနောက်ပိုင်းထွက်လာတဲ့သတင်းတွေအရအဲ့ဒီနေ့ဆွေးနွေးပွဲခဏနားတဲ့လက်ဖက်ရည်တောက်ချိန်မှာငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးကြေညာချက်တစ်ခုထုတ်ပြန်ဖို့ရှမ်းတိုင်းသားများဒီမိုကရေစီပါတီ SNDP ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကစပြီးတော့နှိုးဆော်တယ်လို့ဆိုပါတယ်အဲ့ဒီနောက်ပိုင်းအစည်းအဝေးပြန်ဆချိန်ထုတ်ပြန်ချက်နဲ့ပတ်သက်တဲ့အချက်တွေကိုဦးစိုးစံကပရိုဂျက်တာနဲ့ထုတ်ပြပြီးပါတီကိုယ်စားလှယ်တွေရဲ့သဘောထားတောင်းခံတယ်လို့ဆိုပါတယ်အဲ့ဒီအချိန် NLD ပါတီကိုယ်စားလှယ်ဦးညံဝင်းအစည်းအဝေးပွဲမှာရှိမနေတော့ပါဘူးဒီလိုသဘောထားတောင်းခံတဲ့စီမှာကန့်ကွက်တယ်လို့ပြောဆိုတဲ့သူတွေမရှိတဲ့အတွက်နိုင်ငံရေးပါတီများရဲ့သဘောထားဆိုပြီးထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်ထုတ်ပြန်ကြေညာချက်မှာအချက်6ချက်ပါဝင်ပါတယ်အဓိကအနေနဲ့အချက်နံပါတ်3မှာနိုင်ငံရေးပါတီများ၏ကိုယ်စားလှယ်များအနေဖြင့်မြန်မာနိုင်ငံတွင်ရေရှည်တည်တံ့သောငြိမ်းချမ်းရေးတည်ဆောက်နိုင်ရန်အလို့ငှာနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် Nationwide Ceasefire Agreement အမြန်ဆုံးလက်မှတ်ရေးထိုးကြရန်တပ်ဆိုင်သူအားလုံးကိုအလေးနက်တိုက်တွန်းအပ်ပါသည်ဆိုပြီးပါဝင်ပါတယ်။နောက်တစ်ချက်မှာတော့နိုင်ငံရေးဆွေးနွေးပွဲပြင်ဆင်မှုအတွက်အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်အဖွဲ့နဲ့နိုင်ငံရေးပါတီတွေတွေ့ဆုံဆွေးနွေးနိုင်ရေးအမြန်ဆောင်ရွက်ပေးဖို့တောင်းဆိုတယ်ဆိုပြီးလည်းဖော်ပြထားပါတယ
်။ဒီသတင်းနဲ့ပတ်သက်ပြီးအစိုးရပိုင်းသတင်းစာတွေမှာရောအခြားပုဂ္ဂလိကသတင်းစာတွေမှာပါပါတီအားလုံးရဲ့သဘောထားထုတ်ပြန်ကြေညာချက်ဖြစ်ပြီးအောင်ခေါင်းစဉ်တက်ဖော်ပြကြပါတယ်။ပြောရရင်အဲ့ဒီကြေညာချက်ထုတ်ပြန်ဖို့ဆွေးနွေးတဲ့စီမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ရှိမနေဘူးဆိုလိုက်တာနဲ့တင်ခုလိုပါတီအားလုံးရဲ့ကြေညာချက်ဖြစ်ပြီးအောင်ထုတ်ပြန်ဖို့မသင့်တော်ပါဘူး။အကြောင်းကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းပြည်မှာပြည်လူလူထောက်ခံမှုအရှိဆုံးပါတီဖြစ်တဲ့အတွက်အဲ့ဒီပါတီမပါရင်ကျန်တဲ့ပါတီအရေးအတွက်ဘယ်လောက်သဘောတူတူအားလုံးသဘောတူရဲ့အဖြစ်မသတ်မှတ်နိုင်လို့ဖြစ်ပါတယ်။ဒီလိုပြောရတာကလည်းအကြောင်းရှိပါတယ်လက်ရှိနိုင်ငံမှာတရားဝင်ပါတီ68ပါတီအစည်းအဝေးတက်တဲ့ပါတီ66ပါတီမှာအုပ်အယိုယိုကြောက်ယိုယိုပါတီတွေလူထုကိုကိုစားမပြုတဲ့ပါတီတွေလည်းအများကြီးပါဝင်နေလို့ဖြစ်ပါတယ်။ဥပမာ2010ရွေးကောက်ပွဲကာလကပွဲစီအောင်စစ်ဆိုးရရဲ့နောက်ွယ်ကထောက်ပံ့မှုနဲ့ဖွဲ့စည်းထားတဲ့အလန်ရှုပါတီတော်များများလည်းနိုင်ငံရေးပါတီစီရင်ပေါက်ပါတယ်။ ပြည်သူမထောက်ခံလို့အမတ်တယောက်မှအရေးမခံရတဲ့ပါတီတွေလည်းပါပါတယ်။နောက်ပိုင်းမှတ်ပုံတင်ပြီးဖွဲ့ထားတဲ့ပါတီတွေထဲမှာလည်းပြည်သူဘယ်လောက်ထောက်ခံမယ်မသိနိုင်သေးတဲ့ပါတီအတော်များများပါဝင်ပါတယ်။ NLD ပါတီမပါဝင်ပဲအရေးအတွက်များတယ်ဆိုရုံနဲ့ပါတီအားလုံးရဲ့သဘောထားဖြစ်တဲ့အောင်ကြီးညာရဲ့ထုတ်တာကတော့မသင့်တော်ပါဘူး။
နိုင်ငံရေးပါတီတွေအနေနဲ့တပါတီချင်းဖြစ်စေပါတီတွေစုပေါင်းပြီးဖြစ်စေကြီးညာချက်တွေထုတ်လို့ရပါတယ်။နိုင်ငံရေးပါတီတွေဖြစ်တဲ့အတွက်ရှင်းရှင်းလင်းလင်းလုပ်ဖို့လိုပါတယ်။ပါတီတစ်ခုချင်းစီကတကယ်ပဲအဆုံးဖြတ်ပေးနိုင်တဲ့သူတွေလားတကယ်ပဲသဘောတူတာလားတပါတီချင်းစီလက်မှတ်တွေအသေးချာရေးထိုးပြီးမှထုတ်ပြန်တင်ပါတယ်။အခုပြဿနာဖြစ်ခဲ့တဲ့ကိစ္စဆိုရင်နိုင်ငံရေးပါတီဘယ်နှစ်ပါတီရဲ့ထုတ်ပြန်ကြီးညာချက်ဆိုပြီးတိတိကျကျလုပ်တင်ပါတယ်။ရှေ့ပိုင်းကာလတွေတုန်းကလည်း NDF အမျိုးသားဒီမိုကရေစီအင်အားစုပါတီနဲ့တိုင်းရင်းသားပါတီတချို့ခုလိုပဲကြီးညာချက်ထုတ်ပြန်တာနဲ့ပတ်သက်ပြီးအကြီးအကျယ်အငင်းပွားမှုတွေရှိခဲ့ပူပါတယ်။နောက်ပြဿနာတစ်ခုကတော့ကြီးညာချက်စာသားကိစ္စပါ။ NLD ကတော့အစည်းအဝေးခေါ်တဲ့ခေါင်းစဉ်ဆွေးနွေးတဲ့အကြောင်းအရာမတူလို့သူတို့အနေနဲ့ပါဝင်ခြင်းမပြုခဲ့ဘူးလို့နောက်ပိုင်းမှာကြီးညာချက်ထုတ်ပြန်ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရသူစိုင်းညွန့်လင်ကတော့ဒီကြီးညာချက်ဟာလက်နက်ကင်တိုင်းသားအဖွဲ့တွေကိုဖိအားပေးသလိုဖြစ်နေလို့သဘောမတူရတာဆိုပြီးရှင်းပါတယ
်။ပြောရရင်ဒီမှာနိုင်ငံကငြင်းငြင်းရေးတည်ဆောက်မှုဖြစ်စင်တာသိမွေ့ပါတယ်။ဒီအတွက်ခုလိုပါတီတစ်ခုနဲ့တစ်ခုနိုင်ငံရေးပါတီတွေနဲ့လက်နက်ကင်တိုင်းသားတွေအကြားနားလည်မှုလွဲမဲ့ကိစ္စမျိုးမဖြစ်အောင်တတိထားကြဖို့အလွန်လိုအပ်ပါတယ်။အခုကပဲ Federal Democracy မဟာမိတ်အဖွဲ့ FDA ကကြီးညာချက်ထုတ်လာတဲ့အတွက် NLD ပါတီနဲ့အကြီးအကျယ်သဘောကိုလည်းမှုဖြစ်ပေါ်ခဲ့ပါပြီ။နောက်ထပ်ပြဿနာကြီးတစ်ခုကတော့ငြင်းငြင်းရေးဖြစ်စင်မှာပါဝင်လိုတဲ့ကိစ္စပါ။ပါဝင်ပြီပါဝင်ထိုက်တဲ့ပါတီတွေပါဝင်ဖို့လိုမှာဖြစ်ပေမဲ့နိုင်ငံရေးပါတီဆိုင်ဖို့ထောင်ယုံထောင်ထားပြီးပြည်သူလူထုထောက်ခံမှုလုံးဝမရှိတဲ့ပါတီမျိုးတွေကိုပါဝင်ပြီပြုပြင်မပြုပြင်အသေးချာစဉ်းစားဖို့လိုအပ်ပါတယ်။ဒီလိုမှမဟုတ်ရင်ငြင်းငြင်းရေးဖြစ်စင်ကိုပတ်မိုးရမရောက်ပဲအနောက်ရှေ့အဟန့်တာပြုကြလို့တော့ဖြစ်သွားစေနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်စီစဉ်ဖြစ်ပါတယ်ရှင်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားစီစဉ်ပါဒီတစ်ပတ်မှာတော့ကြပြဆရာတွေရဲ့အမှုပညာစွမ်းနဲ့ပတ်သက်ပြီးဆရာဦးဝင်းဖေကပြောပြမှာဖြစ်ပါတယ်ရှင
်သောတာရှင်များခင်ဗျာဒီချိန်ကပကြီးရေးတဲ့ဝင်းဖေဟာကြပြရေးတဲ့ကိုတင်မူကိုကြီးအောင်ကိုစွမ်းကြီးတို့နဲ့လက်ဖေးဆိုင်မှာထိုင်နေကြပါတယ်ဒီလေးအောင်စလုံးဟာမန္တလေးတက်သူအထွက်ကြတယ်။နောက်မန္တလေးကလူတို့စာအုပ်တိုက်သတင်းစာတိုက်ထွက်တယ်လေဖြစ်ကြလေတော့ညီရင်းကိုတွေလူခင်မင်ရင်းနှီးကြပါတယ်။ပြောမနာဆိုမနာတွေလည်းဖြစ်ကြပါတယ်။ဒီကဗျာဆရာတွေစာအုပ်ထုတ်တဲ့အခါတွေမှာဝင်းဖေတို့ပေါ်ဦးသက်တို့ကအများဆုံးကာဗာဒီဇိုင်းတွေရေးဆွဲပေးကြပါတယ်။အထူးသဖြင့်ကိုကြီးအောင်ရဲ့ကဗျာစာအုပ်တွေကိုဝင်းဖေဆွဲပေးရတာတော်တော်များပါတယ်။နောက်တော့ဝင်းဖေကပကြီးတွေမဟုတ်ပဲနေရာကမှာပါလီယာရှောက်လို့ပါလေဂီတဆိုတာကလေငယ်ငယ်ကလေးကဝင်းဖေတို့မိသားစုမှာမသိမနေရဆိုတော့ဝင်းဖေကဆိုးစရာရှိဆိုးတီးစရာရှိဒီအကုန်ရှောက်လို့တတ်ပါလေနောက်တော့ရုပ်ရှင်ကလေဝင်းဖေကငယ်ငယ်ကလေးကသိကြိုက်တာဆိုတော့ကြီးလာတော့ကိုယ်တိုင်ရုပ်ရှင်ဝတ္ထုတွေရေးခြင်းများနဲ့ရုပ်ရှင်ဇာညွန့်တွေလည်းရေးခြင်းများနဲ့ပြီးတော့ကိုယ်တိုင်ဒါရိုက်တာလုပ်ပြီးရိုက်ပြန်ပါလေနောက်တော့ရုပ်ရှင်ဝတ္ထုနဲ့ဇာညွန့်တွေရေးနေရတာမဟုတ်လားဒီတော့မထူးဘူးဆိုပြီးတော့ရုပ်ရှင်ဖလင်ပြတ်လပ်ပြီးအလုပ်တွေပါရှားတဲ့အခါမှာဝင်းဖေကဝတ္ထုတို့တွေရေးမိပြမှာတယ်ဒီတော့ကဗျာဆရာကိုကြည်အောင်ကအဲ့ဒီလက်ဖေးဆိုင်ဝိုင်းမှာပဲပြောတော့တာပေါ့ကိုဝင်းဖေခင်ဗျာရှောက်လို့နေတာတော်တော်ဆုံးနေပြီနော်ကဗျာတော့မရေးရသေးဘူးလှုပ်ဆမ်းမအောင်မြာကဗျာလည်းစမ်းပြီးရေးကြည့်စမ်းမအောင်ဘာညာနဲ့ဝင်းဖေကိုတိုက်တော့နေပါတယ်ကဗျာဆရာကိုစွမ်းကြီးကသတင်းစာကိုမဲဖတ်နေလို့ဘာမှမသိပေမဲ့ကဗျာဆရာကိုတင်မိုးကိုပါချန်းကတော့ဆေးဘော်လေးကိုအရသာခံပြီးဖွာရင်ကိုကြည်အောင်ကိုကြည့်နေပါလေကိုကြည်အောင်ဝင်းဖေကိုတိုက်တွန်းပြောဆိုနေတာကိုတော့ဝင်ပြီးတော့ဖေးကူပြီးတော့မပြောပါဘူးကိုကြည်အောင်ကကိုတင်မိုးရဲ့ထောက်ခံမှုရလို့ရညာတစ်ချက်တစ်ချက်လှမ်းကြည့်ပေမဲ့ကိုတင်မိုးကလည်းတုတ်တုတ်မှမလုပ်ဘဲဆေးဘော်လေးကိုသာဖွာနေပါလေကိုကြည်အောင်ကလည်းဝင်းဖေကဗျာရေးစမ်းကြည့်ဖို့တောင်မျိုးစုံကနေပြီးတော့အမျိုးမျိုးတိုက်တွန်းတောင်းဆိုနေပါလေဝင်းဖေကတော့အင်းမလို့အဲမလို့နဲ့ယူကြည်အောင်ဆောင်းနေရပါလေဒီလိုနဲ့ပဲကိုကြည်အောင်ရဲ့စေတနာဘလဘွားနဲ့ကြီးတိုက်မှုဟာ ဆယ်မိနစ်15မိနစ်လောက်ထိတောင်ကြားလာပါတယ်ဒီမာရင်ကိုတင်မိုးကနားကြားပြင်ကတ်လာတယ်နဲ့တူပါတယ်ဒီမကိုရင်ခမရသူ့ကိုကဗျာရေးဖို့တိတ်တိုက်တွန်းမနေနဲ့သူကအယောင်တွေအသံတွေနဲ့ကဗျာတွေရေးနေတာကြာလာပြီနားလည်လားလို့ပြောချလိုက်ပါတယ်ကိုကြည်အောင်ကတော့ရုပ်တည်းပါးစားအဟောင်းသားနဲ့ဗျာတဲ့ပြီးတော့မှစဉ်းစားမိသွားဟန်တူပါတယ်အာဟုတ်သားပဲဟုတ်တယ်နော်တဲ့ဒီတော့ကိုတင်မိုးကပဲဆက်ပြီးပြောပါတယ်ဟိုးတင်ပေါင်း3,000ကျော်ကအတွေ့အခေါ်နဲ့အမှုပညာထွန်းကားတဲ့ခေါ်မနိုင်ငံမှာအမှုပညာတွေအားလုံးကိုကဗျာလို့ခေါ်ကြောင်းသူဖတ်ဖူးမှတ်ဖူးတဲ့အကြောင်းပြောပါတယ်ဗကြီးပဲဖြစ်ဖြစ်ဗဘူးပဲဖြစ်ဖြစ်အဆိုးအတီးဂီတတွေပဲဖြစ်ဖြစ်အကသပင်တွေပဲဖြစ်ဖြစ်လူတွေရဲ့စိတ်ကူးစိတ်သန်းတီထွင်ဖန်တီးမှုတွေပါလာပြီဆိုရင်ကဗျာလို့ခေါ်ပါတယ်ခမညာခုကမှကြတော့ကဗျာဆိုတာဟာနုပညာရဲ့အကိုင်းခဲတစ်ခုသာဖြစ်တယ်လို့ပြောင်းလဲသတ်မှတ်ခေါ်နေကြတယ်တဲ့သူ့အနေနဲ့ကတော့နုပညာတွေအားလုံးကိုရှေးခေတ်ခေါ်မှာကလို့ကဗျာလို့ခေါ်တာကိုပို့ပြီးနှစ်သက်ပါတယ်ခမညာကဗျာဝိညာဉ်ကဗျာလိပ်ပြာပါလာပြီဆိုရင်ကာယံမဲ့ပဲဖြစ်ဖြစ်ဇကပြေနဲ့ပဲဖြစ်ဖြစ်ကဗျာမြောက်လာတယ်လို့လူတွေရဲ့လှုပ်ရှားမှုလှုပ်ဆောင်ရဲ့အားလုံးမှာကဗျာလိပ်ပြာကဗျာဝိညာဉ်ကိန်းဝင်နေရင်အမှုပညာမြောက်တယ်ကဗျာဆန်တယ်လို့ပြောကြတာပဲမဟုတ်လားလို့ကိုတင်မိုးကရှင်းပြပါတယ်ကိုကြည်အောင်လည်းအထိုက်အလျောက်တော့ကျေနပ်သွားပုံရပါတယ်ခင်ဗျာဆက်လက်တင်ပြပါဦးမယ်ကျမ်းမှချမ်းသာကြပါစေကျွန်တော်ဝင်းပြပါ
ဆရာဦးဝင်းဖေရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOE ကနေတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါဒီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လှိုင်းနိုမီတာ16 19နဲ့41တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ကြံနေသေးတဲ့ချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဦးဆံမိုးဝေကကြေညာပေးပါမယ်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားကအီရတ်နိုင်ငံမြောက်ပိုင်းမှာရှိတဲ့ရေလောင်ခံပြန်လည်တင်ပိုက်နိုင်မှုကြိုးပမ်းနေတဲ့ခတ်လူမျိုးတိုက်ခိုက်ရေးသမားတွေအတွက်လေကြောင်းကနေကူညီတိုက်ခိုက်ပေးနေတာကိုတိုးမြင့်လိုက်တယ်လို့သမ္မတအင်ဂျီရောကပြောဆိုပါတယ်မစ္စတာအိုဘားမားအနေနဲ့အမေရိကန်နိုင်ငံသားတွေနဲ့အကျိုးစီးပွားကိုကာကွယ်ဖို့အခုလိုလှုပ်ဆောင်တာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်မိုဆူးရေလောင်တမန်ကိုထိန်းချုပ်မထားနိုင်ရင်မိုဆူးမှာရှိတဲ့အမေရိကန်တန်တမန်တွေနဲ့အဆောက်အဦတွေကိုထိန်းချုပ်မှုဖြစ်စေနိုင်တယ်လို့ပြောပါတယ်ရုရှားကလူလာတဲ့ခွဲထွက်ရေးတပုံတွေနဲ့ပြင်းထန်စွာတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်လူဟန်စ်မြို့မှာရှိတဲ့ခရိုင်ရဲစခန်းကိုယူကရိန်းတပ်ဖွဲ့တွေကပြန်လည်ပြီးတော့သိမ်းပိုက်လိုက်နိုင်ပြီလို့ယူကရိန်းအစိုးရကပြောဆိုပါတယ်။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းလူဟန်စ်မြို့တိုက်ပွဲတွေအတွင်းအပြင်းထန်တိုက်ပွဲတွေဖြစ်ခဲ့တာပါ။ဒီတော့တွင်မြေပြင်ကနေဝေဟင်ပြည့်အမြောက်တွေတင်ထားတဲ့တန်ချက်ကကားတွေရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကဥဆောင်ပြီးတော့မောင်းနှင်သွားတာကိုရုရှားနေဆက်မှာတွေ့လိုက်ရတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုမီဇူရီပြည်နယ်အတွင်းမှာပြီးခဲ့တဲ့သတင်းပတ်ကရဲအရာရှိတယောက်ကပြစ်ခတ်လို့တည်ဆုံသွားတဲ့ဆေဂျော်တက်လက်နက်မဲ့လူမဲတယောက်ရဲ့ရုပ်ကြွင်းကိုတီးတန့်ခွဲပြီးတော့စစ်ဆေးမယ်လို့အမေရိကန်ပြည်ထောင်စုအစိုးရကသတင်းကိုနေလေးမှာကြေညာလိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုဦးဆက်မိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်စီစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်။ကျမတော့နာနာချက်ပါရှင်။VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းသောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.